ဗုဒ္ဓဟူးနေ့ကအီရန်နိုင်ငံမှာပြုလုပ်တဲ့ဆာဒမ်ဟူစိန်ရဲ့လူသားမှုကြားနာမှုဟာဆာဒမ်ဟူစိန်ကပထမဆုံးအချိန်အစစ်စစ်ခံရမှာအီရန်လူမျိုးတွေကိုတဦးနဲ့တဦးတပ်ဖြတ်နေခြင်းကရပ်တန့်ပြီးအဲ့ဒီအစအမေရိကန်တပ်တွေကိုတိုက်ခိုက်ဖို့စိတ်ဆိုးမှန်ဆိုးနဲ့ရန်တွိပြောကြလိုက်ပါလေအခုသူကိုကြားနာနေတဲ့ခုံရုံးဟာယေရှုဘွေရာဟာတခုံရုံးတစ်ခုသာဖြစ်ပြီးသူဟာအခုတိုင်သမရဖြစ်နေတုန်းပဲလို့ဆာဒမ်ဟူစိန်ကအခိုင်အမာပြောကြပါလေဒီအတွက်တရားသူကြီးအဖွဲ့ဥက္ကဋ္ဌနဲ့သူဟာစကားများငင်းကုန်ကြည့်တဲ့နောက်သူကိုနိုင်ငံရေးမိန့်ခွန်းတွေမပြောချဖို့ရန်တရားသူကြီးကရပ်တန့်စီခဲ့ပါလေဒီနောက်တရားသူကြီးကနောက်ပိုင်းမှာအမှုတွဲကိုအီတီလ9ရက်နေ့သို့ရက်ချင်းပေးလိုက်ပါလေ1982ခုကဒူဂျေအီရတ်ကြီးရွာကရှီးယားလူမျိုး148ဦးကိုတတ်မှုနဲ့ဆာဒမ်ဟူစိန်နဲ့ပူးတွဲတရားခံ9ဦးကိုရုံးတော်ကကြားနာနေတာဖြစ်ပါလေတကယ်လို့ပြစ်မှုထင်ရှားစီစစ်တွေ့ရှိမယ်ဆိုရင်သူတို့ဟာရှိုးမိန်ကိုကြားခံနိုင်ပါလေဒီတော့တွင်အီရတ်အမျိုးသားလွတ်တော်တဝိုက်လုံခြုံရေးမြင့်တင်မှုရန်နှင့်ဘာသာရေးပွဲတော်ကြီးတစ်ခုကိုကျင်းပနေတဲ့ရှိယိုက်ပြားဘူးများကိုကာကွယ်ပေးရန်အမေရိကန်စစ်တပ်ကနောက်ထပ်ခြေလျင်တိုင်းရင်းတရင်စာတပ်သား900ခန့်ကိုဖျက်ချချထားလိုက်ကြောင်းသိရပါတယ်။အီရတ်လွတ်တော်ကိုကြာသာပတိနေမှာစတင်ဖွင့်လှစ်မှာဖြစ်ပါတယ်။